နိုင်ငံသားသားဧည့်သည်တွေပေါ်ချမှတ်ထားတဲ့ COVID-19 စီးမြေကန့်သတ်ချက်တွေကိုအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့ဖြေလျော့ပေးနေပါပြီ။အင်ဒိုနီးရှားနိုင်ငံအနေနဲ့လာမယ့်သတင်းပတ်ထဲအင်ဒိုနီးရှားဘာလီကျွန်းစီကိုအလဲပတ်လာမယ့်ကမ္ဘာလှည့်ခီးသွားနိုင်ငံသားဧည့်သည်တွေပေါ် COVID စီးမြေနဲ့အညီတိကျခွဲ Quarantine ဝင်ရမယ့်စီးမြေသတ်မှတ်ချက်ကိုပယ်ဖျက်ဖို့စဉ်းစားနေပြီလို့ဒီကနေ့စနေနေ့မှာအင်ဒိုနီးရှားအနာပိုင်တွေကပြောဆိုလိုက်တာပါ။အင်ဒိုနီးရှားရဲ့အင်ဒီဂျင်မလေးရှားနိုင်ငံကတော့ထိုင်းနိုင်ငံနဲ့ကမ္ဘောဒီးယားနိုင်ငံကနေလာမယ့်ခီးသွားတွေအပေါ်မှာကန့်သတ်ချက်တွေဖယ်ရှားပေးလိုက်ပါပြီ။အင်ဒိုနီးရှားနဲ့မလေးရှားတို့ဟာကိုဗစ်ကပ်ရောဂါကူးစက်ပြန့်ပွားမှုထိန်းချုပ်နိုင်မှုကိုဗစ်ဗီဇာမျိုးကွဲသစ်မကူးစက်အောင်ကာကွယ်နိုင်ရေးနိုင်ငံတွင်းဝင်ခွင့်တွေကိုတင်းတင်းကြပ်ကြပ်ကန့်သတ်ခဲ့တာပါ။ဒီတားမြစ်ချက်တွေကသူတို့ရဲ့ခီးသွားလုပ်ငန်းတွေအပေါ်အတော်လေးတက်ရောက်မှုရှိခဲ့ပါတယ်။ကာကွယ်ဆေးထိုးဆန့်ကျင်တဲ့ခီးသွားဧည့်သည်တွေအတွက်နိုင်ငံတွင်းဝင်ခွင့်ကိုတော့ဆွေးနွေးနေကြဆဲဖြစ်ပါတယ်။ဒါပေမဲ့လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတော့လာမယ့်တနင်္လာနေ့မှာဆုံးဖြတ်ချက်ချပွဲရှိတယ်လို့ရေချောင်းနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဝန်ကြီးဌာနပြောခွင့်ရာဂျိုဒီမဟာဒီကပြောပါတယ်။ဩစတြေးလျအမေရိကန်ပြည်ထောင်စုဂျာမနီနယ်သာလန်အပါအဝင်နိုင်ငံပေါင်း23နိုင်ငံကနိုင်ငံသားဧည့်သည်တွေအတွက်ဆိုက်ရောက်ဗီဇာထုတ်ပေးဖွယ်ရှိတယ်လို့လည်းဂျူရီကပြောပါတယ်။ဧည့်သည်တွေအတွက်ကွာရန်တင်းဝင်ရမယ့်အစီအစဉ်ပယ်ဖျက်ဖို့ရှိတယ်။ဒါပေမဲ့ဆုံးဖြတ်ချက်တော့အတိမပြုရသေးဘူးလို့လည်းဘာလီခီးသွားလုပ်ငန်းရုံးပြောခွင့်ရကဆိုပါတယ်။ဒီလမတ်လ15ရက်နေ့ကနေစပြီးမလေးရှားကိုကမ္ဘောဒီးယားကနေထိုင်းနိုင်ငံကနေဝင်ရောက်လာမယ့်ကာကွယ်ဆေးအပြစ်ထိုးပြီးသူတွေအတွက်တီးခြားခွဲကွာရန်တင်းဝင်ရမယ့်အစီအစဉ်မရှိတော့ပါဘူး။မလေးရှားကွာလာလမ်ပူမြို့တော်ကိုဖက်နွမ်းပင်ဘန်ကောက်ဖူကက်ကျွန်းတွေကနေနေစဉ်လိုလိုလေရင်ခီးစဉ်တွေကအများအပြားဝင်ရောက်နေတာပါ။စင်ကာပူကနေမလေးရှားကိုလာမဲ့သူတွေအတွက်ကတော့ကွာရန်တင်းဝင်ရမယ့်ကန့်သတ်ချက်ကိုပယ်ဖျက်ပြီးပါပြီ။အင်းနီးချင်းနိုင်ငံနေဖြစ်တဲ့ဖိလစ်ပိုင် BNN နဲ့ထိုင်းတို့မှာကွာရန်တင်းဝင်ရမယ့်အစားနိုင်ငံတွင်းဝင်ရောက်မီနဲ့ဆက်ရောက်လာတဲ့အချိန်မှာကိုဗစ်ပိုးရှိမရှိစစ်ဆေးမှာပါ။အခုလိုအာရှနိုင်ငံတချို့မှာကိုဗစ်စီကံချက်တွေဖြေလျှော့ဖို့အာဏာပိုင်တွေစီစဉ်နေချိန်မှာပဲကမ္ဘာတဝန်းမှာတော့ကိုဗစ်ကူးစက်မှုကတိုးလာနေစေဖြစ်ပါတယ်။ကမ္ဘာကရောဂါ COVID-19 ကူးစက်မှုတွေကိုစောင့်ကြည့်မှတ်တမ်းယူနေတဲ့အမေရိကန်အခြေစိုက် John Hopkins စစ်တက္ကသိုလ်ရဲ့ဒီကနေ့ထုတ်ပြန်ချက်အရကူးစက်သူပေါင်းက443သန်းကျော်သွားပြီးကမ္ဘာတဝန်းကိုဗစ်ကြောင့်သေဆုံးသူက6သန်းနီးပါးထိရှိနေပြီဖြစ်ပါတယ်ရှင်။